ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးတဦးဖြစ်တဲ့ဒေါက်တာလျှံမုံစာကောင်းရဲ့ဟာခါမျိုးကနေအိမ်ကိုစစ်ကောင်စီကချစ်ပိတ်သိမ်းဆီးခဲ့တယ်လို့ဒေါက်တာလျှံမုံစာကောင်းကသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာရေးပါတယ်ဒေါက်တာလျှံမုံစာကောင်းဟာချင်းမျိုးသားတပ်ဦးရဲ့ဒုတိယဥက္ကဋ္ဌနဲ့လက်ရှိ NUG ရဲ့ဖက်ဒရယ်ပြောင်းစုရေးရာဝန်ကြီးဖြစ်တဲ့တာဝန်ယူနေသူဖြစ်ပါတယ်အလားတူလိုပဲဟာခါမျိုးပေါ်မှာရှိတဲ့ချင်းလူခွင့်ရေးဖွဲ့ CHRO ရုံးကိုလည်းစစ်ကောင်စီကချစ်ပိတ်သိမ်းယူခဲ့တယ်လို့ချင်းလန်ပို့စ်ကထုတ်ပြန်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအခြားဒေသတွေနီးတူပဲချင်းပြည်နယ်မှာစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့စစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေရှိပြီးတဲ့နောက်ပိုင်းမှာတော့ချင်းပြည်နယ်အတွင်းဒေသကာကွယ်ရေးတပ်တွေစုပြီးတော့ဖွဲ့စည်းပြီးတော့စစ်ကောင်စီတပ်တွေကိုကုခံတိုက်ခိုက်မှုတွေကတိုးလာနေပါတယ်စစ်ကောင်စီကပြင်ဆင်လိုက်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေအရဆိုရင်အကြမ်းဖက်တိုက်ခိုက်သူတွေနဲ့တိုက်ခိုက်မှုတွေနဲ့ဆက်နွယ်တယ်လို့စွပ်စွဲခံရသူရဲ့နေအိမ်အဆောက်အုံတွေကိုချိတ်ပိတ်သိမ်းယူခွင့်ရှိပါတယ်ချင်းမီနယ်အတွင်းထန်တလန်မင်းတက်ဖလန်းစတဲ့မြို့တွေမှာဒေသခံကာကွယ်ရေးတပ်တွေအားကောင်းပြီးတော့စစ်ကောင်စီနဲ့တိုက်ပွဲတွေကဇက်တိုက်ဆူလို့ရှိနေပါတယ်။အောက်တိုဘာလ29ရက်နေ့ကလည်းချင်းမီနယ်ထန်တလန်မြို့ကခရစ်ယာန်ဘုရားရှိခိုးကျောင်းနှစ်ကျောင်းပါဝင်အင်ချီတရားကျော်မိလောင်ပျက်စီးသွားတဲ့ကိစ္စဟာစစ်ကောင်စီတပ်တွေကမရှုမှုဖြစ်တယ်လို့ဒေသခံတွေရောလူခွင့်ရေးဖွဲ့တွေကပါယူဆကြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒါကိုညှင်းဆုပ်ပြီးတော့တိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာဒေသခံကာကွယ်ရေးအဖွဲ့တွေကမိရှုဖျက်ဆီးမှုတွေရှိတယ်ဆိုပြီးတံပြန်ဆွဆဲပါတယ်။ဒါပေမဲ့လည်းဒီနေ့မှာတော့မိရှုမှုဖြစ်နေတဲ့ချိန်ထန်တလန်မြို့ကိုအပေါ်စီးကနေပြီးတော့ကောင်းကင် drone နဲ့ရိုက်ထားတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာထွက်ပေါ်လာပြီးတော့ဒါဟာမြန်မာစစ်တပ်ကမိရှုတာဆိုပြီးတော့တက်အပ်ပြောဆိုမှုတွေလည်းရှိလာပြန်ပါတယ်။ကရင်မြို့သားစီယုံ KNU ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့ထန်တလန်ဖြစ်ရဟာကရင်ပြည်နယ်အတွင်းကရင်လူထုတွေ့ကြုံခဲ့မှုတဲ့မြန်မာတပ်မတော်ရဲ့ဖျက်လိပြစစ်ဆင်ရေးကိုပြန်ပြီးတော့အမှတ်ရစရာဖြစ်တယ်ဆိုပြီးတော့ချင်းလူတို့နဲ့သူတို့ရက်တီနေကြောင်းကိုဖော်ပြထားပါရခင်ဗျာ